ဇွန်လ9ရက်နေ့ဟာ SBS ရဲ့မွေးနေ့ဖြစ်ပါတယ်။ဒီနေ့ဟာ SBS အနေနဲ့250ပြည့်တဲ့နေ့ဖြစ်တဲ့အတွက်အထူးစီစဉ်အနေနဲ့ SBS ဌာနစတင်တည်ထောင်ချိန်ကနေအခုချိန်အထိအမရဖွဲ့ရအကြောင်းတွေကိုတင်ဆက်သွားမှာဖြစ်ပါတယ်။1985ခုနှစ်ဟာကမ္ဘာရေးရာမှာအပြောင်းအလဲတွေများတဲ့နှစ်ဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာဆိုရင်လူမျိုးတုံးတပ်ဖြတ်မှုတွေလုပ်တဲ့ဖိုးဖော့ဥဆောင်တဲ့အစိုးရဖြစ်နေတဲ့အချိန်ဖြစ်သလိုဗီယက်နမ်နိုင်ငံမှာစစ်ပြီးစကာလအချိန်လည်းဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့ဝန်ကြီးချုပ်ဂော့ဖ်ဝစ်တလန်ဥဆောင်တဲ့ Labor Party ဖယ်ရှားခံရတဲ့နှစ်လည်းဖြစ်ပါတယ်။ဒါအပြင်အဲ့ဒီအချိန်မှာဩစတြေးလျနိုင်ငံဟာလည်းလူမျိုးပေါင်းစုံဘာသာပေါင်းစုံစုပေါင်းနေထိုင်မှုပိုများပြားလာတဲ့အချိန်လည်းဖြစ်ပါတယ်။ဘယ်လိုပဲပြောပြောနှစ်90မွေးနေ့ဆိုတာတမိုင်းမတ်ကြောက်တင်တင်တဲ့နှစ်ဖြစ်ပါတယ်ဒီနှစ်90ပြည့်မွေးနေ့ကအခုကတည်းကတခုတည်းသော Special Broadcasting Service ဒါမှမဟုတ် SBS လို့အတူကောက်ခေါ်တဲ့ SBS ရဲ့မွေးနေ့ပဲဖြစ်ပါတယ် SBS ကို1985ခုနှစ်တုန်းကစတင်တည်ထောင်ခဲ့တာဖြစ်ပြီးအဲ့ဒီအချိန်တုန်းကရုပ်မြင်သံကြားတွေ Digital Kit မဟုတ်ဘဲ Radio ထုတ်လွှင့်တဲ့ဌာနအဖြစ်စတင်ခဲ့တာဖြစ်ပါတယ်1985ခုနှစ်ဇွန်လ9ရက်နေ့မှာလူရင်မှုကြီးကြပ်ရေးဝန်ကြီးဟောင်းအယ်ဂရက်စ်ဘီကတချိန်ကျရင် SBS ဖြစ်လာမဲ့ Radio Ethnic Australia EA ဆိုပြီးဖြစ်ပေါ်လာအောင်လှုပ်ဆောင်ပေးခဲ့ပြီးသူ့ရဲ့အဓိကရည်ရွယ်ချက်ကတော့အခုခေတ်မှာ Medicare လို့ခေါ်ပြီးအဲ့ဒီအချိန်တုန်းက Medibank လို့ခေါ်တဲ့ကျန်းမာရေးဆိုင်ရာဝန်ဆောင်မှုအကြောင်းကိုအင်္ဂလိပ်စကားမပြောတဲ့တခြားလူတွေလည်းနားလည်အောင်ဘာသာစကားပေါင်းစုံနဲ့ထုတ်လွှင့်ဖို့အတွက်စတင်ခဲ့တဲ့ရေဒီယိုအစီအစဉ်သားဖြစ်ပါတယ
် This is Al Westby on behalf of the Australian Community Relations Office welcoming you all to Radio 2EA the voice of ethnic Australia Today the program is in Greek
Sas Mila o Al Westby Sas Kolavasarisi
ကျွန်တော်က L Grasby ဖြစ်ပြီး Australian Community Relation ဌာနကိုစားအားလုံးကို Radio 2EA ကကြိုဆိုကြောင်းပြောကြားလိုပါတယ်။ဒီကနေ့အစီအစဉ်ကတော့ Greek ဘာသာနဲ့ထုတ်လွှင့်မယ့်အစီအစဉ်ပဲဖြစ်ပါတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။ Sydney မြို့က 2EA ကနေတဆင့်ဘာသာစကားခွန်မျိုးနဲ့စတင်တာဖြစ်ပြီး Melbourne မြို့မှာတော့ 3EA ကနေတဆင့်ဘာသာစကား၈မျိုးနဲ့ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ပရမအုံဆုံးထုတ်လွှင့်တဲ့ဘာသာစကားကတော့ခုနကပြောခဲ့တဲ့အတိုင်း Greek ဘာသာစကားပဲဖြစ်ပါတယ် Ethnic Australia EA Radio လို့နှစ်နှစ်ကြာခေါ်ဆိုပြီးနောက်ပိုင်းမှာမှ SBS ဆိုတာဖြစ်ပေါ်လာပါတယ်လူရင်မှုကြီးကြပ်ရေးကိုကန့်သတ်တဲ့အဲ့ဥပဒေဒါမှမဟုတ် White Australia Policy လို့ခေါ်ကြတဲ့ Policy ကိုပယ်ဖျက်လိုက်တဲ့နောက်ပိုင်းSBS ဆိုတာဖြစ်ပေါ်စီတယ်လို့ University of Western Sydney ကအငိမ့်စာပေါမောက်ခလည်းဖြစ်ယဉ်ကျေးမှုဆိုင်ရာသမိုင်းပညာရှင်လည်းဖြစ်သူ Lynn Ang ကပြောပါတယ်သူဟာ2008ခုနှစ်တုန်းကထုတ်ဝေတဲ့ The SBS Story စာအုပ်ကိုရေးသားထုတ်ဝေသူလည်းဖြစ်ပါတယ်
That was the early 1970s when finally the White Australia policy was officially abolished and that made it possible for migrants to come into Australia irrespective of racial categories right so
before 1990ပြည်နှစ်နောက်ပိုင်းလောက်မှာ white australia policy ကိုပယ်ဖျက်လိုက်တဲ့နောက်ပိုင်းပြည်ပနိုင်ငံကလူတွေဘယ်လူမျိုးဘယ်ဘာသာဘယ်အသားရောင်ပဲဖြစ်ဖြစ် australia နိုင်ငံထဲပြည်ဝင်ခွင့်ရလာခဲ့ကြပါတယ်အရင်တုန်းကဆိုရင်လူဖြူတွေကသာ australia နိုင်ငံထဲဝင်လာခွင့်ရှိပေမဲ့ White Australia policy ကိုပယ်ဖျက်တဲ့နောက်ပိုင်းမှာအာရှနိုင်ငံကလူတွေနဲ့ကမ္ဘာတစ်လွှားကလူတွေဝင်ရောက်လာကြပါတယ်။အာရှသားတွေသာမကအရှေ့လယ်ပိုင်းသားတွေနဲ့အာဖရိကတိုက်ကလူတွေအထိဝင်ရောက်လာကြတယ်လို့ပြောပြခဲ့ပါတယ်။ White Australia policy ဟာ Australia နိုင်ငံကို Federal နိုင်ငံအဖြစ်စတင်ထူထောင်တဲ့1900ခုနှစ်ကစတင်အသက်သွင်းခဲ့တဲ့ policy ဖြစ်ပြီးလူဖြူမဟုတ်တဲ့လူတွေကိုဘေးဖယ်တဲ့ policy ရဲ့သက်တမ်းဟာနှစ်90တောင်ကြာမြင့်ခဲ့ပါတယ်။1983ခုနှစ်မှာပဲအဲ့ဒီ policy ကိုပယ်ဖျက်နိုင်တာဖြစ်ပြီးအဲ့ဒီအချိန်ကစပြီးတော့ Australia နိုင်ငံမှာလူမျိုးရေးဆိုင်ရာအဟန့်အတားတွေစတင်ပြိုကျလာတဲ့အချိန်ဖြစ်ပါတယ်။ Australia နိုင်ငံမှာမူလအစကတည်းကစတင်နေထိုင်လာခဲ့ကြတဲ့ဌာနေတိုင်းသားတွေဟာလည်း Australia နိုင်ငံသားအဖြစ်1969ခုနှစ်ကမှပဲစတင်အတိအမှပြုခံရတာပါ။ပ ြည်လုံးကျူလူရုဆန္ဒခံရပွဲမှာပြည်သူအများစုကဌာနေတိုင်းသားတွေကိုဩစတြေးလျနိုင်ငံသားတွေအဖြစ်အတိအမှပြုသင်းတယ်လို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ပြည်လုံးကျူလူရုဆန္ဒခံရပွဲမကျင်းပခင်မှာဌာနေတိုင်းသားတွေကိုနိုင်ငံသားအဖြစ်လက်ခံနိုင်ဖို့လူအခွင့်ရေးလှုပ်ရှားသူ Fate Bandla က Channel 7မှာအခုလိုပြောဆိုခဲ့ပါတယ်။
I don't think that we should take it for granted that there will be a yes vote for the Aboriginal. And I feel that the time has come when Australia can no longer tolerate legal racial discrimination against its indigenous people.
Aboriginal people, လူတွေကနိုင်ငံသားဖြစ်ခွင့်ရတာကိုမြင်ချင်းကြလိမ့်မယ်ဆိုတာကိုကျမတို့တအားမတွေးသင်ပါဘူး။ဒါပေမဲ့ကျမရဲ့ခန်းစားချက်ကတော့ဌာနေတိုင်းသားတွေကိုတရားဝင်ခွဲခြားမှုလုပ်နေတာတွေကိုဩစတြေးလျနိုင်ငံအနေနဲ့လက်မခံသင့်တော့ဘူးလို့မြင်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။1985ခုနှစ်တုန်းကဩစတြေးလျနိုင်ငံမှာကြီးမားတဲ့နိုင်ငံရေးအခင်းအကျင်းတစ်ခုဖြစ်ပေါ်ခဲ့ပါတယ်။အဲဒါကတော့ဝန်ကြီးချုပ် Gough Whitlam ဦးဆောင်တဲ့အစိုးရကိုဘယင်ခံချုပ်ကပယ်ဖျက်လိုက်လို့ဩစတြေးလျနိုင်ငံရဲ့သမိုင်းမှာပရမတ်ဆုံးနဲ့တကြိမ်သာအစိုးရအနေနဲ့ဘယင်ခံချုပ်ရဲ့ဖယ်ရှားမှုကိုခံခဲ့ရခြင်းဖြစ်ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ဝက်လမ်ဦးဆောင်တဲ့ Labor Party အစိုးရဟာဩစတြေးလျနိုင်ငံကိုလူမျိုးပေါင်းစုံဘာသာပေါင်းစုံနေထိုင်တဲ့ Multicultural နိုင်ငံဖြစ်ပရမအုပ်ဆုံးတင်စားခေါ်ဝေါ်တဲ့အစိုးရဖြစ်ခဲ့ပါတယ်။အတိုက်အခံ Liberal Party ဖက်ကလည်းအဲ့ဒီအချိန်တုန်းက Multiculturalism အကြောင်းတွေစပြောခဲ့ပြီး1985ခုနှစ်မှာ Liberal Party ကအစိုးရဖြစ်လာတဲ့အခါမှာတော့ဝန်ကြီးချုပ် Malcolm Fraser ဦးဆောင်တဲ့အစိုးရက Vietnam စစ်ကြောင့်ဒုက္ခရောက်ရတဲ့ဒုက္ခသည်တွေအတွေ့တကားကိုစတင်ဖွင့်လှစ်ပေးခဲ့ပါတယ်။ Australia နိုင်ငံရဲ့ဒုက္ခသည်ခေါ်ယူရေးအစီအစဉ်မှာအပြောင်းလဲတွေစတင်ဖြစ်ပေါ်လာစေတဲ့လမ်းစာဖြစ်တယ်လို့လည်း University of Technology မှာ45နှစ်ကြာအလုပ်လုပ်ခဲ့တဲ့ Social Economy ပါမောခဟောင်း George Collins ကပြောပါတယ်။
The Fraser government at the time was very open to the boat people and to refugees, in contrast maybe to some of the political parties today. And that was the beginning of a massive change because up till that time, the government in 47 promised 9 out of 10 immigrants to Australia would be Britain and British. That didn't happen. And we had to take in refugees from displaced people from Eastern Europe and Southern Europe.
ဝန်ကြီးချုပ် Fraser ဦးဆောင်တဲ့အစိုးရဟာအခုခေတ်အစိုးရနဲ့မတူဘဲလှေနဲ့ရောက်လာတဲ့လူတွေနဲ့ဒုက္ခသည်တွေကိုတကားဖွင့်ကြိုဆိုမှုလုပ်ခဲ့ပါတယ်။အဲ့ဒီလိုလုပ်ရကကြီးမားတဲ့အပြောင်းလဲပါပဲ။အကြောင်းရင်းကတော့1940ခုနှစ်တုန်းကအစိုးရကဩစတြေးလျနိုင်ငံထဲဝင်လာတဲ့လူ10ယောက်ထဲမှာ9ယောက်ဟာဗြိတိန်ဖြစ်ရမယ်လို့ကတိပေးခဲ့ပါတယ်။ဒါပေမဲ့လက်တွေ့မှာတော့ဗြိတိန်တွေရောက်လာရောက်နေထိုင်ဖို့မဆွဲဆောင်နိုင်ခဲ့ပါဘူး။အဲဒီနောက်မှာတော့လူပြင်းအောင်နိုင်ငံရဲ့တည်ငြိမ်မှုမရှိတဲ့အရှေ့ဥရောပနိုင်ငံတွေနဲ့တောင်ဥရောပဒေသမှာရှိတဲ့နိုင်ငံတွေထဲကလူတွေကိုခေါ်ယူခဲ့ရပါတယ်။ဒါပေမဲ့အဲဒီအချိန်အထိဝင်လာတဲ့လူတွေဟာလူဖြူတွေသာဖြစ်ပြီးအာရှနဲ့တခြားအသားအရောင်တွေဝင်လာခြင်းမရှိသေးပါဘူး။1985ခုနှစ်မှာတော့လှေနဲ့ဝင်ရောက်လာတဲ့ဗီယက်နမ်တွေများပြားလာပါတယ်။အရင်တုန်းကတရုတ်နဲ့အိန္ဒိယတွေဝင်လာမှုရှိခဲ့ပေမဲ့နောက်ပိုင်းမှာ White Australian Policy ကြောင့်ဝင်ခွင့်မရတော့ပါဘူး။1985ဝန်းကျင်လောက်ကစပြီးဩစတြေးလျနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာသမိုင်းကြောင်းဟာလုံးဝကိုပြောင်းလဲသွားခဲ့တယ်လို့ပြောပါရီး။ဗီယက်နမ်လူမှုအတိုင်းဝိုင်းဟာ1989ခုနှစ်တုန်းက SBS မှာသူတို့ရဲ့ဘာသာစကားကိုပထမဆုံးအကြိမ်စတင်အသံထုတ်လွှင့်နိုင်ခဲ့ပါတယ်။နီကီချွန်ရဲ့မိဘတွေဟာ1990ပြည့်နှစ်တွင်တုန်းကဗီယက်နမ်စစ်ကြောင့်ဩစတြေးလျနိုင်ငံကိုထွက်ပြေးလာတဲ့လူတွေဖြစ်ပါတယ်။သူရဲ့မိသားစုရောက်လာခါစတော့ကဆိုရင် SBS ဌာနကတင်ရတဲ့အချက်လက်တွေကသူတို့အတွက်အင်မတန်အရေးကြီးတဲ့အချက်လက်တွေဖြစ်တယ်လို့ပြောပြပါတယ်။
I can really talk from personal experience there because our family came over in 1979 after the fall of Saigon and we were connected with SBS multimedia as soon as we were here really very shortly after. I know that from a personal experience in our family we used to watch the news every night. When I spoke with my parents about our experience with SBS it was very much about being able to have a very trusted media source
ကျမရဲ့ကိုတွေ့အတွေ့အကြုံကိုပြောပြနိုင်ပါတယ်။အကြောင်းရင်းကတော့ကျမတို့မိသားစုကဒီနိုင်ငံကိုဆိုင်ကောင်းမြို့ကျပြီးမကြခင်1989ခုနှစ်မှာရောက်ရှိလာတာဖြစ်ပါတယ်။ကျမရဲ့ကိုတွေ့အတွေ့အကြုံအရကျမတို့မိသားစုဟာညတိုင်းသတင်းတွေကိုကြည့်ရှုနားဆင်ပါတယ်။ SBS ရဲ့အကြောင်းကိုကျမရဲ့မိဘနှစ်ပါးနဲ့ပြောတဲ့အခါမှာ SBS ကယုံကြည်စိတ်ချတဲ့မီဒီယာဖြစ်တဲ့အကြောင်းတွေပြောကြလေရှိပါတယ်။တကယ်တော့ကျမတို့ဒီနိုင်ငံကိုစရောက်တဲ့အခါမှာဩစတြေးလျရဲ့ရိုးရာယဉ်ကျေးမှုကိုအလင်းအမြန်သိချင်စိတ်တွေပြင်းပြခဲ့ပါတယ်။တစ်ဖက်မှာလည်းကမ္ဘာမှာဘာတွေဖြစ်နေသလဲ၊ဗီယက်နမ်မှာဘာတွေဖြစ်နေသလဲဆိုတာကိုသိချင်စိတ်တွေရှိနေတုံးပဲလို့ပြောသွားခဲ့ပါတယ်။မစ်ချွန်ဟာအခုဆိုရင်ဩစတြေးလျရောက်ဗီယက်နမ်အမျိုးသမီးများအသင်းရဲ့ CEO ဖြစ်ပါတယ်။ Saigon မြို့ကျသွားတာနှစ်90လောက်ရှိသွားပြီဆိုပေမဲ့သူမရဲ့ဖခင်ဟာအခုချိန်ထိဗီယက်နမ်ဘာသာစကားနဲ့ထုတ်လွှင့်တဲ့ SBS season ကိုနားဆင်နေဆဲဖြစ်တယ်လို့ပြောပါတယ်
။ As my dad says he still goes for his morning walks and he has said to me actually about he streams SBS from the app.to listen to good news
အဖေပြောပြတာကတော့အခုအချိန်ထိသူမနေ့တိုင်းလမ်းလျှောက်ထွက်ပြီးလမ်းလျှောက်ရင်းနဲ့ app ကနေတဆင့် SBS ကိုနားထောင်ပြီးကမ္ဘာမှာဘာတွေဖြစ်နေသလဲဩစတြေးလျမှာဘာတွေဖြစ်နေသလဲဆိုတဲ့သတင်းကောင်းတွေသတင်းဆိုးတွေကိုနားဆင်တယ်လို့ပြောပြခဲ့ပါတယ်1990ပြည့်နှစ်တွေအတွင်းဩစတြေးလျမှာပြည်ပကရောက်ရှိလာတဲ့လူတွေဒီနိုင်ငံကိုရောက်လာတဲ့အခါမှာအဝင်ခွင့်ကျဖြစ်အောင်နေထိုင်ပြုမှုချင်း policy အပေါ်မေးခွန်းတွေစမေးလာချိန်လည်းဖြစ်ပါတယ်။တကယ်တော့ဩစတြေးလျနိုင်ငံဟာအစကတည်းက multilingualism နဲ့မဆိုင်တဲ့နိုင်ငံဖြစ်ပါတယ်။နှစ်ပေါင်း6000ခွဲလောက်ကြောင်းAboriginal နဲ့ Torres Strait Islander တွေကဒီနိုင်ငံမှာနေထိုင်လာခဲ့ကြပြီးဘာသာစကားပေါင်းရာနဲ့ချီလူမျိုးစုပေါင်းရာနဲ့ချီအတူတူရှင်တွဲနေထိုင်လာခဲ့ကြတဲ့နိုင်ငံဖြစ်ပါတယ်။အခုဆိုရင် Australia မှာနေထိုင်တဲ့လူတွေအတွေ့ဌာနေတိုင်းသားတွေရဲ့ရှုထောင့်ကိုတင်ပြတဲ့ SBS ရဲ့ NITV လည်းရှိပါတယ်။တမိုင်းအရာကြည့်မယ်ဆိုရင်လည်းဘယ်လူမှုအတိုင်းဝိုင်းဘယ်နိုင်ငံမဲကြည့်ကြည့်ကုံသွယ်ရေးတွေနေချက်မှုတွေဒါမှမဟုတ်တခြားအရာတွေကြောင်းရိုးရာယဉ်ကျေးမှုတွေကတစ်ခုနဲ့တစ်ခုရောရှက်နေတတ်တယ်လို့ပေါမောက်ခန်ကပြောပါရီ
When you think of diverse societies how successful they are not just in recent times but historically I think it's quite clear that openness to diversity is
မတူကွဲပြားတဲ့လူမှုအတိုင်းဝိုင်းအကြောင်းတွေးကြည့်တဲ့အခါမှာသူတို့ရဲ့အောင်မြင်မှုဘယ်လိုရှိသလဲဆိုတာကိုကြည့်တဲ့အခါမှာမကြသေးခင်အချိန်ကဖြစ်ဖြစ်ခဲ့တဲ့အဖြစ်အပျက်တွေကိုကြည့်တာမဟုတ်ဘဲတမိုင်းအကြောင်းကိုပါတိုင်းတာကြပါတယ်။အရေးကြီးတဲ့အချက်တစ်ခုကတော့မတူကွဲပြားတဲ့လူတွေရှင်တွဲနေထိုင်မှုကမတူညီတဲ့ရိုးရာယဉ်ကျေးမှုတွေလူမှုအတိုင်းဝိုင်းမှာဖုံးလွှမ်းမှုဖြစ်စေပြီးတော့အဲ့ဒီကနေတဆင့်တီထွင်ကြံစမှုတွေပို့ပြီးတော့ဆန်းတီလာမှုတွေဖြစ်စေတဲ့အတွေ့မတူညီမှုအတွေ့တကားဖွင့်ထားတာကအရေးကြီးတဲ့အကြောင်းပြတာတယ်လို့ပြောသွားခဲ့ပါတယ်။1985ခုနှစ်ဟာလေကမ္ဘောဒီးယားနိုင်ငံမှာပေါလ်ပေါ့တ်ဦးဆောင်တဲ့ခမာနီအုပ်စုချိန်ဖြစ်ပြီးသူ့ရဲ့လက်ထက်အတွင်အ ਨੇ ဆုံးလူပေါင်း15,000တေဆုံးခဲ့ရပါတယ်။လူတွေကိုအစုလိုက်အပြုံလိုက်လူတပ်ကွင်းတွေမှာတပ်ဖြတ်ခဲ့တာတွေရှိသလိုငတ်ပြတ်မှုတွေကြောင့်တေဆုံးခဲ့ရတာတွေလည်းရှိပါတယ်။အဲ့ဒီအကြောင်းကို ABC သတင်းဌာနကအခုလိုတင်ဆက်မှုလုပ်ခဲ့ပါတယ်။
The Khmer Rouge leaders planned to remold Cambodia into a rural communist utopia and would spare no life to do it.
Khmani Gaung Song ha Cambodia နိုင်ငံကိုကျေးလက်ကွန်မြူနစ်အတိုင်းအဝန်းဖြစ်ပေါ်လာဖို့စိတ်ကူးတွေပုံဖော်နေပြီးအဲ့ဒီစိတ်ကူးဖြစ်မှောက်ဖို့ဘသူကိုမှညံ့ညာနေမှာမဟုတ်ဘူးဆိုတဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။အဲ့ဒီလိုဖိနှိပ်မှုတွေကြောင့်ကမ္ဘောဒီးယားနိုင်ငံကဒုက္ခသည်တွေအများအပြားဟာဩစတြေးလျနိုင်ငံကိုရောက်ရှိလာကြပါတယ်။ဩစတြေးလျနိုင်ငံကိုရောက်မလာခင်မှာသူတို့ဟာထိုင်းနိုင်ငံလိုအင်းနီးချင်းနိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတွေမှာအရင်ဆုံးနေထိုင်ရပြီးနောက်ပိုင်းမှသာဩစတြေးလျနိုင်ငံမှာအခြေချခွင့်ရရှိတာဖြစ်ပါတယ်။ဖီနီအန်အတွက်1985ခုနှစ်ဟာမြေပြောက်လို့မရတဲ့နေ့ဖြစ်ပြီးသူတို့အသက်ရှင်နေထိုင်ဖို့အတွက်သူမနဲ့သူ့ရဲ့မိသားစုဝင်တွေကမ္ဘောဒီးယားနိုင်ငံကနေထွက်ပြေးခဲ့ရတဲ့နေ့ဖြစ်ပါတယ
် Every year is for me 17th of April it's a really significant day that I became numb not that I tried to forget but I do not want to think about it but it's always there so I knew it isanniversary of that time no matter where I go
ကျမတို့တော့နှစ်စဉ်နေ့တိုင်းဧပြီလ19ရက်ရောက်ပြီဆိုတာနဲ့အဲ့ဒီနေ့ကအဖြစ်ပြက်ကိုပြန်မတွေးပဲမနေနိုင်အောင်ဖြစ်ရပါတယ်။အဲ့ဒီနေ့ရောက်တိုင်းဖြစ်ပြက်ခဲ့တာတွေကိုမေ့လို့မရပါဘူး။အမြဲတမ်းပဲအတွေ့ထဲဝင်လာပါတယ်။အဲ့ဒီနှစ်ပတ်လည်နေ့ရောက်ပြီဆိုတာနဲ့ဘယ်ပဲသွားသွားဘာတွေပဲလုပ်နေနေအတွေ့ထဲမှာအဲ့ဒီနေ့ကအဖြစ်ပြက်တွေဝင်လာစမြဲပါပဲ။အဲ့ဒီတော့ကျမတိတ်ဆိတ်စွာနေပြီးအဲ့ဒီအချိန်ကဖြစ်ပြက်ခဲ့တာတွေကိုပြန်တွေးနေလိုက်ပါတယ်။တချိန်ကအဖြစ်ပြက်တွေဟာမနေ့တုန်းကဖြစ်သွားခဲ့တယ်လို့ပါပဲ။နှစ်90ကြာသွားပြီဆိုပေမဲ့မနေ့တနေ့ကအတိုင်းပဲခံစားနေရဆဲဖြစ်ပါတယ်။ကျမတို့ဟာကမ္ဘောဒီးယားနိုင်ငံကနေအတင်းအဓမ္မနေထုတ်ခိုင်းရတာဖြစ်တယ်လို့ပြောပြခဲ့ပါတယ်။အဲဒီလိုနဲ့ဩစတြေးလျနိုင်ငံမှာခမာစကားပြောတဲ့ကမ္ဘောဒီးယားတွေများပြားလာတဲ့အတွေ့1989ခုနှစ်မှာ SBS ခမာအစီအစဉ်ကိုစတင်အသံထုတ်လွှင့်လာခဲ့ကြပါတယ်။အဲ့ဒီအချိန်လောက်မှာပဲဩစတြေးလျနိုင်ငံတလွားကရုပ်မြင်သံကြားတွေဟာလည်းအဖြူအမဲကနေရောင်စုံ TV တွေဖြစ်လာချိန်လည်းဖြစ်ပါတယ်1980မှာတော့ SBS ဟာရေဒီယိုထုတ်လွှင့်မှုတာမကပထမဆုံးသောရုပ်မြင်သံကြားအစီအစဉ်ကိုပါစတင်ထုတ်လွှင့်ခဲ့ပါတယ
် Television will never be the same again because of us
Good evening
welcome to the first edition of
Dateline
I'm Mike Kerr
I'm Yana Van
G'day welcome
ကျွန်တော်ကျမတို့ကြောင့်ရုပ်မြင်သံကြားဟာအရင်ကနဲ့ဘယ်တော့မှတူတော့မှာမဟုတ်ပါဘူးမင်္ဂလာပါခင်ဗျာကျွန်တော်တို့ရဲ့ပထမအဆုံးသော Dateline အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျွန်တော်ကတော့ Mike Kerry ပါကျမက Jenny Went ဖြစ်ပါတယ် Jana Went ဖြစ်ပါတယ်အားလုံးကိုမင်္ဂလာပါလို့နှုတ်ဆက်လိုက်ပါတယ်ရှင်လို့ပြောသွားခဲ့တာဖြစ်ပါတယ် SBS ရုပ်မြင်သံကြားအစီအစဉ်မှာကမ္ဘာသတင်းတွေဖြည့်ရမယ်မှတ်တမ်းတွေနိုင်ငံတကာဗီဒီယိုတွေကိုပြသပြီးတော့ Australia နိုင်ငံရဲ့ Media လမ်းကြောင်းပေါ်မှာနေရာတစ်ခုကိုအုံမြစ်ချနိုင်ခဲ့ပါတယ်။ Australia နိုင်ငံဟာဆိုရင်လေကျမတို့ဒီနေ့မှာတွေ့ရတဲ့အတိုင်းအလင်းအမြန်နှုံးနဲ့တစ်နေ့တခြားပို့ပြီးတော့လူမျိုးပေါင်းစုံဘာသာပေါင်းစုံဖြစ်လာပါတယ်။အာရှတိုက်အတွင်းကနိုင်ငံအများအပြားကလူတွေအပြင်အရှေ့လေပိုင်းဒေသမှာရှိတဲ့နိုင်ငံတွေကလူတွေလည်းအများအပြားရောက်ရှိလာပါတယ်။အထူးသဖြင့်1985ခုနှစ်မှာစတင်တဲ့လေဘနန်စစ်ပွဲကြောင့်လေဘနန်နိုင်ငံကလူတွေအများအပြားရောက်ရှိလာပါတယ်။အဲ့ဒီစစ်ပွဲဟာ15နှစ်ကြာမြင့်ခဲ့ပါတယ်။SBS Radio မှာအာရဗီအစီအစဉ်စတင်ထုတ်လွှင့်ရကနေအခုဆိုရင်24နာရီပတ်လုံးအာရဗီဘာသာစကားနဲ့ထုတ်လွှင့်တဲ့ Digital Radio အစီအစဉ်အထစ်ဖြစ်လာပါတယ်
။ المزيد من المعلومات والتفاصيل حول هذا الموضوع وغير من المقالات المميزة والممتعة يمكنكم الاطلاع عليها وقراءتها عبر زيارة موقعنا
နိုင်ငံရေးမှာဆိုရင် Bob Hawke ဦးဆောင်တဲ့အစိုးရက1983ခုနှစ်မှာရွေးကောက်ခံရပြီးအဲ့ဒီမှာနောက်ထပ်လူမျိုးစုဆိုင်ရာနဲ့လူရင်းမှုကြီးကြရေးတွေမှာခေတ်တစ်ခုဖြစ်ပေါ်လာခဲ့ပါတယ်။အဲ့ဒီအချိန်ကစပြီး multiculturalism လို့ပြောရင်အယူအဆတစ်ခုသာမဟုတ်တော့ဘဲခေတ်တ Australia အတွက်ဖြစ်ရအစ်စ်တစ်ခုလို့ဖြစ်ပေါ်လာတယ်လို့ပါမောက်ခဂျော့ကွန်လင်းစ်ကပြောပါတယ်
။ I think multiculturalism had its peaks and troughs. It probably grew to a peak under the Hawke Keating Labor government. Where multiculturalism was really championed by those governments and by the head of FECA, the Federation of Ethnic Communities Council.
Multiculturalism ကသူ့ရဲ့အထူးအထိပ်ကိုရောက်ရှိခဲ့ပြီဖြစ်ပါတယ်။အထူးအထိပ်ရောက်ရှိခဲ့တဲ့ကာလကတော့ Labor ဝန်ကြီးချုပ် Keating နဲ့ဝန်ကြီးချုပ် Bob Hawke တို့ဦးဆောင်တဲ့ကာလမှာဖြစ်ပြီးတော့အဲ့ဒီအစိုးရနေရာဟာ multiculturalism ကို Federation of Ethnic Communities Council FECCA ကနေတစဉ်အများကြီးအမြင့်တွင်အောင်လှုပ်ဆောင်ပေးနိုင်ခဲ့ပါတယ်။အဲ့ဒီကောင်စီဟာအစိုးရရဲ့ policy အတွေ့မျက်စိနဲ့နှရွက်ဖြစ်လာသလိုလူမှုအတိုင်းဝိုင်းနဲ့အစိုးရတို့အကြားမှာအပြန်အလှန်ဆွေးနွေးအကြံပေးမှုတွေလှုပ်လာခဲ့တာဖြစ်ပြီးအခုချိန်ထိလည်းအဲ့ဒီလိုအနေအထားမှာရှိနေသေးတယ်လို့ပြောပါတယ်။အဲ့ဒီကာလအတွင်း SBS ဟာဘော်လုံးဝတ္တနာရှင်တွေအားထားစရာသတင်းဌာနတစ်ခုဖြစ်လာပြီး1989ခုနှစ်မှာတော့ National Soccer League ကိုထူထောင်ခဲ့ကြပါတယ်
။ Good evening, Buenos Noches. Welcome to World Soccer.
1990ပြည့်နှစ်ရဲ့အလယ်ပိုင်းလောက်မှာတော့ Internet ဆိုတဲ့အရာပေါ်လာပြီးတဲ့နောက် SBS ရဲ့ Radio မှာအပြောင်းအလဲတွေစတင်ဖြစ်ပေါ်လာပါတယ်။အဲ့ဒီအချိန်ကစပြီးလူတွေရဲ့မီဒီယာအပေါ်ကအကြောင်းအရာဖတ်ရှုနားဆင်နိုင်တဲ့နည်းလမ်းတွေဟာလည်းအရင်ကနဲ့မတူတော့ပါဘူးအခုဆိုရင်မိုဘိုင်းဖုန်းတစ်ခုအပေါ်မှာပဲ TV တွေဗီဒီယိုတွေရေဒီယိုတွေသတင်းစာတွေကိုတနေရာထဲမှာဖတ်ရှုနားဆင်လို့ရတဲ့နေရာဖြစ်လာပါတယ်
အခုအချိန်ထိ SBS ဟာဘာသာစကားပေါင်းစုံကိုရေဒီယို TV စသဖြင့်လမ်းကြောင်း platform ပေါင်းစုံနဲ့ဆိုင်းရဘာသာစကားနားဆင်သူတွေအတွက်အဆင်ပြေအောင်ပြုလုပ်နေဆဲဖြစ်ပါတယ်။ SBS ရဲ့ကုန်ကျစရိတ်တချို့တွေကိုအခွန်ဆောင်ပြည်သူတွေကပေးကူတဲ့အတွက်ပြည်သူတွေအတွက်အကျိုးရှိမဲ့အကြောင်းအရာတွေကိုတင်ဆက်နေတာဖြစ်တယ်လို့လည်း SBS ရဲ့ Managing Director James Taylor ကပြောပါတယ်
။ We've got the highest volumes of multilingual content than ever before in our history and in 60 languages. We're also being acknowledged across a number of other fronts. We've got the highest rated Australian streaming platform through SBS On Demand. And we are the podcaster of the year 3 years in a row. These are all things to really be celebrated.
ကျွန်တော်တို့မှာတပိုင်းတလျှောက်လုံးဘာသာပေါင်းစုံနဲ့အကြောင်းအရာတွေထုတ်လွှင့်မှုအများဆုံးသောဌာနဖြစ်ပါတယ်။အဲဒီလိုအရာအတွေ့နေရာအတော်များများမှာလည်းအတိအမှပြုခံရပါတယ်။SBS On Demand ကနေတဆင့်လဲကျွန်တော်တို့တင်ဆက်တဲ့အကြောင်းအရာတွေကလူတွေကြည့်ရှုနားဆင်မှုအများဆုံး platform ဖြစ်တယ်လို့ကျွန်တော်တို့ဟာ Podcaster of the Year အဖြစ်3နှစ်ဆက်တိုက်အတိအမှပြုခံရပါတယ်။အဲဒီလိုအရာတွေကကျွန်တော်တို့အတွက်ဂုဏ်ယူအောင်ပွဲခံချင်စရာတွေဖြစ်ပါတယ်။ကျွန်တော်တို့ဟာအများပြည်သူအတွက်ဖြစ်ပြီးအခွန်ဆောင်ပြည်သူတွေရဲ့ထောက်ပံ့မှုတချို့နဲ့လဲပတ်နေတာလည်းဖြစ်လို့နှစ်စဉ်နှစ်တိုင်း Australian တွေအတွက်တန်ဖိုးရှိတဲ့အကြောင်းအရာတွေကိုတင်ဆက်ဖို့ကအရေးကြီးတယ်လို့ပြောသွားခဲ့ပါတယ်2023ခုနှစ်မှာ SBS ဟာဘာသာစကားပေါင်း60နဲ့ထုတ်လွှင့်နေတာဖြစ်ပြီးအဲ့ဒီအထဲမှာဘာသာစကားတစ်ခုကတော့အရှေ့တီမောမှာအသုံးများတဲ့ Tetum ဘာသာစကားဖြစ်ပါတယ်။အကြောင်းရင်းကတော့1985ခုနှစ်မှာအင်ဒိုနီးရှားကတီမောကိုကျူးကျော်တိုက်ခိုက်မိလွတ်လာပြီးတဲ့နောက်တီမောတွေအများအပြားဩစတြေးလျကိုရောက်လာတဲ့နောက်ပိုင်းအခုလိုသူတို့ဘာသာစကားနဲ့ထုတ်လွှင့်ချက်တွေထွက်ပေါ်လာတာဖြစ်ပါတယ်။Jose Prius ဟာ1985ခုနှစ်တုန်းကအသက်18နှစ်သားရှိပြီးအရှေ့တီမောမှာဖြစ်ခဲ့တဲ့ဗတိပခါကြောင့်ထွက်ပြေးပြီးသူတို့ဟာနော်ဝေးနိုင်ငံကကုန်တင်သင်းမောပေါ်3ရက်ကြာလိုက်ပါပြီးတဲ့နောက်ဒါဝင်းမြို့ကိုရောက်ရှိလာခဲ့ကြတာဖြစ်ပါတယ်
။ It all seemed like it happened very quickly. The civil war broke out. I was in school in Timor and then within a couple of weeks or thing I was in Australia in a different place.
ခဏလေးအတွင်းမှာပဲဖြစ်ပွားခဲ့တယ်လို့ခံစားရပါတယ်။ပြည်တွင်းစစ်ဖြစ်တယ်။အဲ့ဒီအချိန်မှာကျွန်တော်ကတီမောရဲ့စာသင်ကျောင်းတစ်ခုထဲမှာပါ။ပြီးရင်သတင်းပတ်အနည်းငယ်အတွင်းမှာကျွန်တော်ဟာနေရာလုံးဝမတူတော့တဲ့ဩစတြေးလျနိုင်ငံကိုရောက်ရှိလာပါတယ်။ကျွန်တော်တို့ရဲ့အိမ်ကနေထွက်ပြေးခဲ့ပြီးစိတ်ကန်းတစ်ခုနာကအိမ်စီကိုထွက်ပြေးခဲ့ကြပေမဲ့တရက်အတွင်းမှာအဲ့ဒီနေရာကိုမရောက်ရှိနိုင်ခဲ့ပါဘူး။အဲ့ဒီအချိန်တုန်းကတိုက်ခိုက်ပစ်ခတ်မှုတွေအများကြီးဖြစ်ပေါ်ခဲ့တာကိုကျွန်တော်မှတ်မိပြီးနောက်တမနဲ့အစောကြီးမှပဲကျွန်တော်တို့ကိုအဲ့ဒီနေရာကနေခိုးထုတ်ပြီးတော့စိတ်ကန်းကိုရောက်ရှိလာခဲ့ကြတာဖြစ်တယ်လို့ပြောပါရယ်။တီမောလက်စတေဟာအင်ဒိုနီးရှားနိုင်ငံစီကနေ2002ခုနှစ်မှာလူလိုက်ရေးရရှိခဲ့ပါရယ်။ SBS ဟာအခုဆိုရင်ဘာသာစကား60နဲ့အကြောင်းအရာတွေတင်ဆက်နေပြီးရေဒီယိုလှိုင်းတာမကအင်တာနက်ကနေတဆင့် Digital Radio တွေရုပ်မြင်သံကြားအစီအစဉ်တွေနဲ့တင်ဆက်မှုတွေလုပ်နေတာဖြစ်ပါတယ်။အခုဆိုရင်ဩစတြေးလျနိုင်ငံမှာဆိုရင်လေလူတွေက Ancestry လို့ခေါ်တဲ့ဘိုးဘွားဘီးဘင်း300ကျော်ကနေဆင်းသက်လာတဲ့အကြောင်းဖော်ပြကြတယ်လို့ရေးထားတဲ့ Peggy Gaikomelos နဲ့ Jennifer Sherrard ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါရရှင်ကျွန်မကမူလှိုင်းသိမ့်ပါ